American သမ္မတ Barack Obama ဟာတရုတ်နိုင်ငံဟန်ချိုးမြို့မှာကျင်းပမယ့်ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20 G20 ထိပ်သီးအစည်းအဝေးနဲ့ဒီလာအိုနိုင်ငံဗီယက်ချင်းမြို့တော်မှာကျင်းပမယ့်အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံနဲ့အရှေ့အာရှထိပ်သီးအစည်းအဝေးကိုတက်ရောက်ဖို့စက်တင်ဘာလ2ရက်နေ့ကနေ10ရက်နေ့အထိအာရှဒေသကိုခီးထွက်ဖို့ရှိပါတယ်အခုခီးစဉ်ဟာသမ္မတ Obama အတွက်သူ့ရဲ့သမ္မတတက်တန်းအတွင်း17ချိန်နဲ့နောက်ဆုံးအချိန်မြောက်အာရှခီးစဉ်ဖြစ်မှာပါအာရှပစိဖိတ်ဒေသမှာအမေရိကန်အင်အားရှင်ဝင်ချပြန်ပြီးတော့ထိန်းညီရေးမဟာဗျူဟာနဲ့ဒီဒေသနဲ့ပတ်သက်ပြီးသူ့ရဲ့သမိုင်းမှတ်တမ်းတွေဘယ်လိုဖြစ်မယ်ဆိုတာမယင်မယားရှိနေချိန်မှာပဲအရေးကြီးကိစ္စရဲ့မျိုးစုံကိုအခုခီးစဉ်အတွင်းသမ္မတ Obama ဆန်ရဖို့ရှိပါတယ်နိုင်ငံသားရဲ့မူဝါဒပြန်ချိန်ညှိရေးဟာအမေရိကန်နိုင်ငံရဲ့အနာဂတ်ဘေးကင်းလုံခြုံရေးနဲ့တာယာဝပြောရေးအတွက်အထူးအရေးကြီးတယ်လို့သမ္မတ Obama ကပြောထားတာပါအခုအာရှခီးစဉ်အတွင်းပစိဖိတ်သမုဒ္ဒရာဖြစ်ရဲ့မိဖက်ပူပေါင်းဆောင်ရွက်ရေး TPP ကိုအတည်ပြုဖို့သမ္မတ Obama အနေနဲ့ထပ်ကတလဲလဲအခိုင်အမာပြောမယ်လို့အင်မီရိုတာဝန်ရှိသူတွေကပြောပါတယ်ပစိဖိတ်ရဝန်ကဒီနိုင်ငံ12နိုင်ငံလက်မှတ်ရေးထိုးထားတဲ့ TPP သဘောတူညီချက်ဟာသမ္မတ Obama ချမှတ်တဲ့အာရှဗဟုပြုမူဝါဒရဲ့စီးပွားရေးဆိုင်ရာအခြေခံအုံမြင့်ဖြစ်ပါတယ်လက်ရှိသမ္မတရွေးကောက်ပွဲဝင်မဲ့Republican သမ္မတလောင်းဒေါ်နယ်ထရမ့်နဲ့ Democratic Party သမ္မတလောင်း Hillary Clinton တို့ကတော့ TPP ကိုကန့်ကွက်ပြောဆိုထားပါတယ်ရှင်